ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေဝီလျံဘိုရင်းဆိုတဲ့သာသနာပြုပုဂ္ဂိုလ်ကြီးတဦးရဲ့အကြောင်းကိုဖော်ပြချင်ပါတယ်သူရဲ့ဆက်ကပ်အနံမှုအတ္တတာမှာဘလို့ဆက်ကပ်အနံခဲ့တယ်လဲဆိုတဲ့အကြောင်းအရာများကိုဖော်ပြသွားမှာဖြစ်ပါတယ်
ချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြားမြပြေးဆူလက်ပဲဒီဆူလက်လေးကိုမြင်တဲ့မြောက်သားရတော့ချင်းပြားရဲ့စီရင်ခြင်းကိုခံကြမယ်ဘုမိုင်းရဲ့ချင်းလေးတွေပြားအတွက်တော့ကံချင်းလေးဆိုတဲ့တဲ့သူကုန်တော့ချီမစကားလေးပြောတော့သူတွေပြားအတွက်မှုဆောင်ကုန်တဲ့သူကုန်တော့ဝင်စားเส้นทางไปเมกาโมยามาไปดีซอดอยามาลงเยมีอาเซเปียนอยู่เต็มเลยกูว่าเยชิลลี่รีมีอาตัวตรงกันชิลลี่ซอดาเตดูกอนอจีมวาสกาเลเปียวทางดูรีมีอาตัวมูซาครูโนเนอตูพอโนเวซาเยกาโมยามาไปดีกาเสร็จไปเมดาวดอยามาเบบี้ซอดอยามาลงเยพยาเสร็จเตยโยเต็มเม
งาอัตถินที่อียามาคริสต์ดอผิดอีเตลีมูกาตาล้วยอโจชิอีโลฟิลิปปีออราซาคันญิติอเง27มาพอปะทาเกเดนกบัตตมาจ้านสาโกจมารุตุยยาบาระ1913คุเนหน่วยอูยาดีมาသေးတန်းစာနှစ်ဆောင်ကိုရုံးတော်ကတရားဝင်အတိအမှတ်ပြုလိုက်ပါတယ်။ဒီသေးတန်းစာနှစ်ခုစလုံးမှာလက်ရေးစာမှုများဖြစ်ကြပါတယ်။တစ်ဆောင်ကိုငွေရေးကြေးရေးမှာကျွမ်းကျင်သူဂျေပီယာဘွန်မော်ဂန်ကလက်မှတ်ရေးထိုးပြီးနောက်တစ်ခုကတော့ပရင်စတွန်ဓမ္မတက္ကသိုလ်ကျောင်းဆင်းအသက်25နှစ်သာရှိသေးတဲ့ဝီလျံဘိုးရင်းကရေးထိုးထားတာဖြစ်ပါတယ်။ဘုရားသခင်ရဲ့မေတ္တာတော်ကိုဝေးငါဖို့မျောလင့်ထားပြီးဤချစ်ကိုမသွားခင်သတင်းဘက်များအတွင်းမှာဘိုးရင်းဟာသူ့ရဲ့နောက်ဆုံးသေတန်းစာနဲ့ပရင်းညင်စာတန်းကိုရေးသားခဲ့တာဖြစ်ပါတယ်။ဒီလက်မှတ်ရေးထိုးသူနှစ်ဦးစလုံးတို့ဟာချမ်းသာတဲ့သူများဖြစ်ကြပါတယ်။သူတို့နှစ်ဦးစလုံးဟာခရစ်တော်ယေရှုကိုယုံကြည်သူများလည်းဖြစ်ကြပါတယ်။ဘိုးရင်းဟာမိသားစုတစုရဲ့အမွေခံတဦးဖြစ်ပါတယ်။မော်ဂန်ဟာလည်းကဘာမှာအကြီးဆုံးငွေရေးကြေးရေးဆိုင်ရာအင်ပါယာကြီးတစ်ခုကိုတည်ထောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူတို့ရဲ့သေတန်းစာများကိုရုံးတော်မှတရားဝင်အသိအမှတ်ပြုတော်လဲပဲ။မော်ဂန်ဟာအသက်85နှစ်မှာကွယ်လွန်တဲ့အခါမိမိအသက်ရှင်ရမယ့်အချိန်ရဲ့၃ဘုံတစ်ဘုံသာအသက်ရှင်ခဲ့တဲ့ဘိုးရင်းရဲ့သာသနာလုပ်ငန်းတဝက်ပင်မမီတာကိုတွေ့ရှိရပါတယ်။ဘလိုပင်ဖြစ်စေဝီလျံဘိုးရင်းဟာအုံနောက်အာယုံကျော်ယောဂါနဲ့အသေးစောတဲ့အခါမှာသေတန်းစာနဲ့ထားခဲ့တဲ့ငွေအရည်အတွက်ဟာများစွာတာလွန်ခဲ့ပါတယ်။လူထုရဲ့စိတ်ကိုဆွဲဆောင်တဲ့အရာဟာဘိုးရင်းရဲ့ငွေမဟုတ်ပါဘူး။သူ့ရဲ့အသက်တာ၊သူ့ရဲ့တမာရီတိတ်ခါသူ့ရဲ့စင်စားချင့်ချိန်တက်မှုနဲ့ယေရှုထံကိုသူ့ရဲ့ဆက်ကပ်အနံမှုတို့သာစိတ်ဝင်စားခဲ့ကြတာဖြစ်ပါတယ်။ဘိုးရင်းဟာချမ်းသာကြွယ်ဝတဲ့မိသားစုကနေမွေးဖွားလာတဲ့အတွက်ကြောင့်စီးစိမ်ခံစားရတဲ့အသက်တာမှာအသက်ရှင်နိုင်ပါတယ်။ဒါ့ပေမဲ့ကမ္ဘာမှာအခက်ခဲဆုံးသောနေရာတစ်နေရာမှာသာသနာပြုဖို့ရန်သူဟာရွေးချယ်ခဲ့သူဖြစ်ပါတယ်။ဘိုးရင်းဟာလူပြိုပေါက်ဆအရွယ်မှာအသက်တာပြောင်းလဲခြင်းရရှိတော်လဲသူ့မှာရှိတဲ့ငွေကြေးတွေကိုစိတ်ကြိုက်မတုံးခဲ့ပါဘူး။ချင့်ချိန်ပြီးတုံးတက်တဲ့လူငယ်တစ်ထေးသားဖြစ်လို့လူများသိကြတဲ့အခါမှာအင်မတန်မှပဲတုန်လှုပ်ခဲ့ကြပါတယ်။ဘိုးရင်းဟာသူ့ရဲ့ငွေကိုသူ့ပိုင်တယ်လို့တခါမှမစင်စားခဲ့ဘူးပါဘူး။သူဟာကားဝယ်ဖို့ကိုလည်းညှင်းဆန်ခဲ့ပါတယ်။မတရားသည့်ဇိမ်ခံမှုဖြစ်တယ်လို့သူကဆိုခဲ့ပါတယ်။ကံယုံမှာပဲသူဟာနွားလဲစီးပြီးဆင်းရဲသားတို့နဲ့အတူနေထိုင်ခဲ့သူထူးဆန်းတဲ့လူတဦးဖြစ်ခဲ့ပါတယ်။သူဟာဓမ္မတက္ကသိုလ်မှာတက်ရောက်နေစဉ်အတွင်းအယက်သမားများအတွက်သာသနာလုပ်ငန်းတစ်ခုကိုလည်းတည်ထောင်ခဲ့သူဖြစ်ပါတယ်။ အသက်23နှစ်အရွယ်မှာရှီကာဂိုမူရီတက္ကသိုလ်မှာသူကတက်ရောက်ပြီးတော့မှဩဝါဒပိုင်းဆိုင်ရာသင်ကန်းစာများကိုရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အခါမှာတကဘာလုံးမှာရှိတဲ့သတင်းစာတို့မှာဤလူငယ်၏အချိန်မတန်အသေးစောရသည့်သတင်းကိုရေးသားထည့်သွင်းကြရမှာအလားအလာကောင်းတဲ့လူကိုမနှမျောခြင်းသူ့ရဲ့အသက်တာမှာသူလုပ်ခဲ့တဲ့အရာကိုသာစဉ်းစားကြည့်ပါလို့ဆိုခဲ့တာကိုတွေ့ရပါတယ်။သူ့ရဲ့သူငယ်ချင်းများကကိုတော်သာသနာပြုဆရာများအလွန်လိုအပ်ပြီးအဖို့အခပေးလို့ဒီသူနေပါတဲ့အချိန်မှာတဲ့အဘဲကြောင့်သူ့ကိုရုတ်သိမ်းပါတယ်လို့ဆိုခဲ့ကြတာကိုတွေ့ရပါတယ်။လူဘက်ကနေကြည့်မယ်ဆိုရင်သူ့ရဲ့ကွယ်လွန်ခြင်းဟာအင်တန်မှပဲနားလည်ဖို့ရန်ခက်ခဲတယ်လို့ဆိုတာကိုတွေ့ရပါတယ်။ကျမတို့ရဲ့အသက်တာမှာရှိတဲ့အရာတွေကိုကျမတို့ရဲ့အမြင်နဲ့ကြည့်မယ်ဆိုရင်နားလည်ရန်ခက်ခဲပါတယ်။ကျမတို့ရဲ့စိတ်နှလုံးက"အိုးဘုရားသခင်အဘဲကြောင့်နီးအဘဲကြောင့်ဤတို့ဖြစ်ရပါသနဲ့"လို့အော်ဟစ်မြည်တမ်းတတ်ကြတာကိုကျမတို့တွေ့ရပါတယ်။အသေးစောတဲ့သူတို့ရဲ့အကြောင်းကို Jim Reason ကရေးသားရမှာ"ဘုရားသခင်သည်မြည်သူဘက်၌ရှိပါသနည်း"လို့ဆိုထားပါတယ်။သူကငါရဲ့စင်ရှင်လုံးတရားအမြင်မှကြည့်တဲ့အခါကားတိုက်မှုတစ်ခု၌ဝမ်းနည်းပွေရာပေါ်လစ်တဲဤတေဆုံးမှုမှာစက်ကြဝဠာကြီးအတွက်လက်မခံနိုင်စရာပါပဲ။သူဟာတက္ကသိုလ်သာသနာလုပ်ငန်းအတွက်အထီးရောက်အောင်မြင်ဆုံးသောအင်္ဂုံကလေးဆရာဓမ္မဆရာနဲ့စာရေးဆရာတစ်ပါးဖြစ်သောကိုလံဘီယာတော်တွင်တောင်းကျမ်းသူများရဲ့တက်ဖြတ်ခြင်းကိုခံရတဲ့ချက်ဘာတာမင်းဖိလပိုင်မှာတနတ်သမားများရဲ့လက်ချက်နဲ့ပြစ်သက်ချင်းခံရတဲ့ဂျွန်စပီးယားတို့ရဲ့အကြောင်းကိုဘယ်လိုပြောရမလဲလို့ဆိုထားတာကိုတွေ့ရပါတယ်။အဲ့ဒီနောက်ဂျင်းကဘာပြောထားလဲဆိုရင်ကိုတော်သည်မိမိလိုရှိသည့်အတိုင်းပြုခွင့်ရှိသည်ကို၎င်းမိမိရဲ့ဂုဏ်အသေးတော်အတွက်မိမိစိတ်ကြိုက်ရွေးချယ်ခွင့်ရှိသည်ဟုသောအရာ၌၎င်းမိမိရဲ့အသည့်စိတ်ကိုစောက်ရှောက်မထားပါကထိုနည်းဖြင့်သာမြင်ရမည်ဖြစ်သည်လို့ဖော်ပြထားတာကိုတွေ့ရပါတယ်။ William Bowden ဟာ Jim နဲ့သဘောတူပဲဖြစ်ပါတယ်။ Philippi လူတို့ကိုအသက်ရှင်သည်ဖြစ်စေ၊သေသည်ဖြစ်စေ၊ငါ့ကိုယ်ခန္ဓာ၌ခရစ်တော်သည်အစင်မပြတ်ဂုံအသရေထင်ရှားတော်မူရန်ဟူ၍၎င်းငါအသက်ရှင်သည့်အရာမှာခရစ်တော်ဖြစ်၏။သေလင်မူကားသား၍အကျိုးရှိ၏လို့ရေးသားထားတဲ့တမန်တော်ပေါလု၌ပို၍သဘောတူတယ်ဆိုတဲ့အကြောင်းအရာကိုတွေ့ရပါတယ်။ဘိုးဒင်းရဲ့ဘဝဆောင်ပုဒ်မှာဘလို့ဖော်ပြထားလဲဆိုရင်တော်မီသိမ်းဆဲထားသောအရာမရှိ၊နောက်ဆုတ်ခြင်းမရှိ၊ဝမ်းနည်းနောင်တရသည်ဟူ၍မရှိလို့ဖော်ပြထားတာကိုတွေ့ရပါတယ်။ Westminster ယုံကြည်ချက်ကြီးညာစာတမ်းအတိုင်းကျမတို့ဘဝအသက်တာမှာတစ်ခုတည်းသောရည်ရွယ်ချက်ကတော့ဖျားသခင်ရဲ့ဘုန်းတော်ထင်ရှားစေရန်ဖြစ်ပါတယ်။ William Bowden ဟာထိုကဲ့သို့သောအရာကိုပြုမူခဲ့သူတူဖြစ်တယ်ဆိုတာကိုကျမတို့လေ့လာမှတ်သားကြရပါတယ်။ကျမတို့ရဲ့အသက်တာမှာအသက်တာဘလောက်ရှိမယ်ဆိုတာဟာအရေးမကြီးဘဲနဲ့ကျမတို့ရဲ့အသက်ရှင်မှုဟာဘလို့လဲဆိုတာဟာအရေးကြီးတယ်ဆိုတာကိုစဉ်းစားစရာဖြစ်တယ်ဆိုတာကိုဒီသာသနာပြုဆရာကြီးရဲ့အကြောင်းမှာကျမတို့ဖော်ပြထားတာကိုတွေ့ရပါတယ်။သာသနာပြုဆရာကြီး William Bowden ရဲ့အသက်တာမှာသူ့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာများကိုပေးလူယုံတာမကသူ့ရဲ့ဘဝအသက်တာကိုပါဆက်ကပ်အနံခဲ့တယ်ဆိုတာကိုကျမတို့တွေ့ရှိကြရပါတယ်။ရှမသဲခရစ်ခန်းကြီး6အငယ်33မှာဖျားသခင်ဤနိုင်ငံတော်နှင့်ဖြောင့်မတ်ခြင်းတရားတော်ကိုရှေ့ဥစွာရှာကြလော။နောက်မှထိုအရာများကိုထက်၍ပေးတော်မူလက်တန်းလို့ဖော်ပြထားတာကိုတွေ့ရပါတယ်။ဒီကနေ့ကျမတို့ရဲ့အသက်တာမှာမြည်သည့်အရာသည်ပထမသို့မဟုတ်အရေးအကြီးဆုံးဖြစ်ပါသလဲ။ဘိုးရင်းကဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့မှကျမတို့ကိုဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။ကျမတို့တော်တော်ရှင်မိတ်ဆွေများရဲ့အသက်တာမှာလည်းမြည်သည့်အရာသည်အရေးအကြီးဆုံးဖြစ်သည်ကိုသိရှိနားလည်ခံစားပြီးတော့မှဘဝအသက်တာကိုအသက်ရှင်ကြပါစို့လို့ဖော်ပြပါစေ
Bye.